ဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ယူကရိန်းကူညီထောက်ပံ့ရေးသေချာအောင်နဲ့အသုံးစိတ်မလုံလောက်တဲ့အတွက်အစိုးရလုပ်ငန်းတွေကြဆန်ရမယ့်အရေးကိုရှောင်ရှားဖို့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ခေါင်းဆောင်တွေကိုအင်္ဂါနေ့မှာသမ္မတအိမ်မျိုးတော်ကိုဖိတ်ကြားပြီးဆွေးနွေးခဲ့ရမှာတိုးတက်မှုရှိအောင်နဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းလွှတ်တော်ခေါင်းဆောင်တွေကပြောဆိုပါတယ်အထက်လွှတ်တော်ဥက္ကဋ္ဌချာရှူမားကတော့ဒီအစည်းအဝေးဟာရလဒ်ထွက်ပေါ်ခဲ့ကြောင်းနဲ့အထူးသဖြင့်ယူကရိန်းကိစ္စမှာတော့အခြေအတင်ဆွေးနွေးခဲ့ရတယ်လို့အစည်းအဝေးအပြီးမှာသတင်းတောက်တွေကိုပြောဆိုပါတယ်။ဒါအပြင်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်စင်ကလည်းအစိုးရလုပ်ငန်းတွေရပ်ဆိုင်းသွားရမယ့်အရေးကိုရှောင်ရှားလိုတယ်လို့ချက်ရှူမားကပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်ကအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်စင်အောက်လွှတ်တော်လူနည်းစုခေါင်းဆောင်ဟက်ကီးဂျက်ဖရီနဲ့အထက်လွှတ်တော်အများစုခေါင်းဆောင်ချက်ရှူမားအထက်လွှတ်တော်လူနည်းစုကောင်းအောင်မစ်မက်ကွန်နယ်စတဲ့ခေါင်းဆောင်၄ဦးကိုဖိတ်ကြားဆွေးနွေးခဲ့တာပါနောက်လာတွင်အစိုးရအသုံးစိတ်သတ်မှတ်ချက်သက်တမ်းကုံဆုံးမှဖြစ်ပြီးနောက်ထပ်အစိုးရအသုံးစိတ်ထပ်မံအတည်ပြုနိုင်ရေးအတွက်လည်းအတည်ပြုနိုင်ရေးအတွက်သမ္မတဘိုင်ဒန်ကခေါ်ယူဆွေးနွေးတာဖြစ်ပါတယ်အစိုးရအသုံးစိတ်သတ်မှတ်ပေးဖို့လွှတ်တော်မှတာဝန်ရှိပါတယ်အသုံးစိတ်မရှိလို့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရရင်တိုင်းပြည်အတွက်အလွန်နှင့်နာမှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်